မင်္ဂလာပါခင်ဗျာဒီဒီမတ်ဖတ်မှတ်သားစကားများအစီအစဉ်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းသတင်းမီဒီယာတွေမှာနိုင်ငံရေးလူမှုရေးနယ်ပယ်ကလူပုဂ္ဂိုလ်တို့ရဲ့ပြောကြားချက်တချို့ကိုမှတ်သားမိတဲ့စကားတွေအဖြစ်ပြန်ပြီးပြောပြချင်ပါတယ်အစိုးရအရာရှိကြီးတွေနဲ့တပ်မတော်ခေါင်းဆောင်တွေတွေ့ဆုံပွဲမှာကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းမယ်ဆိုတဲ့သတင်းစာဆရာ Larry Jenkins ရဲ့ဘဏ်ကောက်ဖို့သတင်းစာမှာရေးသားဖော်ပြချက်ဟာလုံးဝမှားတယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကပြောလိုက်ပါတယ်ဇော်လာ29ရက်နေ့ကနေပြည်တော်မှာသတင်းတော်တွေနဲ့တွေ့ဆုံရမှာဥစောထေးကအခုလိုပြောရတာဖြစ်ပါတယ
်ဘန်ဂေါ့ဘုတ်မှာလက်ကြံရေးတဲ့ဆောင်းပါးနဲ့ပတ်သက်လို့အဲ့မှာကျွန်တော်တို့ဟိုသမနာရယ်အတိုင်ပင်ခံရယ်တက်တူးကျုပ်ပေါ့နော်သူသမနာရယ်နဲ့အစည်းအဝေးမှာအာပြဿနာတွေဖြစ်တယ်အာဏာသိမ်းမယ်ဆိုပြီးတော့ချင်းကြောက်တယ်ဆိုပြီးတော့ပြောတဲ့ရေးထားတဲ့ဟာလုံးဝမှားပါတယ်ဘာကြောင့်လဲဆိုတော့အဲ့အစည်းအဝေးကကျွန်တော်သတင်းလဲထုတ်တာတယ်နိုင်ငံကဆက်ဆံရေးအခြေအနေနောက်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းမဲ့အခြေအနေနောက်ရခိုင်ပြည်နယ်လုံခြုံရေးနေဆက်လုံခြုံရေးပေါ့နော်ဒါတော့ဖြင့်အဲ့မှာတက်တဲ့အဲခေါင်းဆောင်တွေအကုန်လုံးအေးစစ်စစ်ပဲဆွေးနွေးတယ်အဲ့မှာအဲ့စီဝေးမှာကျွန်တော်တို့ကရှိပါတယ်အဲ့စီဝေးမှာအဲ့စီဝေးကနေမှရှိတယ်အဲ့ဒိတ်ကြံကြေးတဲ့ဘန်ကောက်ဘုတ်မှာရေးထားတဲ့လိုမျိုးတက်မတော်ကာဝေးဦးစီးချုပ်ကနေပြီးတော့အာဏာသိမ်းဖို့အထီးပြောတယ်ဆိုတဲ့ဟာတွေကအလုံးဝမှားပါတယ်ဆိုအဲ့ဒါလေးပြောချင်တာ
သမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးပြောထားတာပါရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးတွေကိုကန့်သက်ချိုးဖောက်ထားတဲ့စနစ်ကိုဖျက်သိမ်းပြီးသူတို့ကိုနိုင်ငံသားဖြစ်ခွင့်နဲ့ပြည်စည်းဥပဒေပိုင်ဆိုင်ခွင့်တွေပြန်ပေးဖို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကတောင်းဆိုလိုက်ပါတယ်။ဇွန်လ29ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့လူ့အခွင့်အရေးကောင်စီမှာအခုလိုပြောလိုက်တာဖြစ်ပါတယ
်။ It is paramount that the Myanmar government dismantle the system of discrimination against the Rohingya by law, policy and practice that continues to exist and guarantee fundamental human rights to the Rohingya Muslims, including by restoring their citizenship rights and property.
ဒီပွဲမှာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းတော်ဝင်ဦးမြင့်သူကမြန်မာအစိုးရအနေနဲ့မစ္စယန်ဟီလီရဲ့တုံ့သက်ချက်ဟာလွတ်လပ်တရားမျှတမှုမရှိတဲ့အကြောင်းနဲ့သူ့နေရာကိုတခြားတယောက်အစားထိုးခန့်အပ်ပေးဖို့လူ့အခွင့်အရေးကောင်စီကိုတိုက်တွန်းခဲ့ပါတယ
် We remain committed to continue to work with the mandate of the special rapporteur but the people of Myanmar consider that it would no longer be productive to continue
မြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်ရဲ့လုပ်ငန်းတာဝန်တွေကိုပူးပေါင်းဆောင်ရွက်ဖို့တနိဋ္ဌာန်ချမှတ်ထားပါကြောင်းဒါပေမဲ့လက်ရှိအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ရည်တည်ချက်ပေါ်တန်တရားရှိတဲ့အတွက်ပူးပေါင်းဆောင်ရွက်ခြင်းအားဖြင့်အကျိုးမရှိနိုင်သလိုကျင့်ဝတ်ပိုင်းမညီညွတ်တာတွေကြောင့်မြန်မာပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ရင်အကျိုးမရှိဘူးလို့ဖြူမြင်ပါကြောင်းဒါကြောင့်သူ့နေရာကိုတခြားတယောက်အစားထိုးခန့်အပ်ဖို့လူ့ခွေးကောင်စီကိုတိုက်တွန်းကြောင်းမြန်မာနိုင်ငံသားရေးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူပြောဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကသဘောထားကိုရရှိဖို့ဇူလိုင်လ29ရက်နေ့ထိစောင့်ဆိုင်းဖို့ ICC တရားသူကြီးတွေကဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့တုံ့ပြန်စရာမရှိဘူးလို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစော်ထေးကပြောလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအရေး ICC ကဝင်ရောက်စုံစမ်းအရေးယူဘို့တင်မတဲ့မြန်မာအစိုးရဘက်ကသဘောထားတင်ပြဖို့အကြောင်းကြားစာကိုဇူလိုင်လ29ရက်နေ့နောက်ဆုံးထားစောင့်ဆိုင်းဖို့တရားသူကြီးတွေကဇွန်လ22ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဥစော်ထေးကအခုလိုပြောလိုက်တာဖြစ်ပါတယ်
။နံပါတ်1ကမြန်မာနိုင်ငံက ICC မှာမဟုတ်မြန်မာနိုင်ငံကိုအဲ့လိုမျိုး invite လုပ်တာတင်သွင်းရမယ်လို့ပြောတာမဟုတ်ဘူး။မြန်မာနိုင်ငံက ICC မှာမဟုတ်တဲ့ ICC ရဲ့တည်အောင်မရှိဘူး။အဲ့ဒါကိုလည်း prosecutor ပြောတဲ့အချိန်မှာ Bangladesh ကICC မှာမဖြစ်တဲ့အတွက်ပတ်သက်ဆက်ဆက်ပြီးပြောတဲ့အခါမှာသူကိုယ်တိုင်ကမရေမရာပြောတာလေ။ definition ကဥပဒေနဲ့အကြောင်းအရာကြည့်မယ်ဆိုရင်ကိုသူတို့ခိုင်ခိုင်မာမာမရှိဘူးဆိုတဲ့သဘောပြောတာလေ။ဒါကနံပါတ်၁ချက်ပေါ့နော်။နံပါတ်၂ချက်ကတော့ဒါနဲ့ပတ်သက်လို့ဟိုမြန်မာနိုင်ငံဘာလို့မှလည်းဘလို့တုံ့ပြန်ခြင်းလဲဆိုတော့ကျွန်တော်တို့က ICC မှာမမဟုတ်တာမှန်မှမဟုတ်တဲ့နိုင်ငံကို ICC ကဘာလို့လို့ရမှာ။လုံးလို့လည်းမရဘူး။နံပါတ်၃ချက်ကဟုတ်ပြီဒါနဲ့ပတ်သက်လို့ဘာမှမလုပ်တော့ဘူးလားဆိုရင်ကျွန်တော်တို့က ICC မှာမမဟုတ်ဘူး။အဲ့တော့ကျွန်တော်တို့ကနောက်တည်းမစေဘာမှပြောစရာလည်းမရှိ
ဘူး။သမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးပြောတော့တာပါ။ Mytel Telephone Company ဟာတက်မတော်ကာဝေးဦးစီးချုပ်ရဲ့သားဖြစ်သူနဲ့သက်ဆိုင်မှုမရှိတဲ့အကြောင်း Mytel Company ပြောခွင့်ရသူဦးစော်မင်းဦးကပြောကြားလိုက်ပါတယ်။ဇွန်လ22ရက်နေ့က Mytel Company မှာရင်းနှီးမြှုပ်နှံထားတဲ့ထဲမှာတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သားဖြစ်သူနဲ့ရင်းနှီးမြှုပ်နှံမှုပါဝင်မှုရှိမရှိသတင်းမီဒီယာတွေရဲ့မေးမြန်းမှုကိုဖြေကြားရမှာမိုင်းတဲ့ပြင်ပဆက်ဆိုင်ရဲ့အရာရှိချုပ်ဦးစော်မင်းကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဝေးမူကြီးဌာနကိုစားပြုနဂါရှိဝါယီဘတ်ကော်ပိုရေးရှင်းကနော်မီနေလုပ်လိုက်တဲ့ဒီစားဟိုက်က18ပိုင်းမှာဆိုတော့ကာကွယ်မူကြီးဌာနဆိုတာအစိုးရပဲဖြစ်
။မိုင်းတဲ့ကုမ္ပဏီကဦးစော်မင်းကိုပြောတော့တာပါ။နိုင်ငံတော်လေးဝက်ချက်များဥပဒေဖြင့်တရားစွဲဆိုစစ်ဆေးခံရတဲ့ရိုက်တာသတင်းတောက်နှုတ်အမှုနဲ့ပတ်သက်ပြီးလက်ရှိအချိန်ထိတည်တည်ကံနေတဲ့မှာ တမရောအနာဂတ်အစီအစဉ်လေးလက်နက်ကင်ဖွဲ့ရဲ့အတိုက်ပွဲစီမံချက်တွေတခုမှပါဝင်ခြင်းမရှိသေးဘူးလို့ရိုက်တာသတင်းတောက်နှစ်ဦးရဲ့ရှင်းနေဦးသန်းစောအောင်ကပြောလိုက်ပါတယ်။ဇွန်လ၁၂ရက်နေ့ကမက်ဆီမသတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာရှင်းနေဦးသန်းစောအောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။နိုင်ငံတော်လို့အကျမြောက်လာတော့ဒီဟာတွေကဒီတက်ရဲ့ future plan တခုမှမပေါဘူး။နော်လက်နက်ကင်ဖွဲ့ရဲ့ future တိုက်ပွဲစီမံချက်တွေပါခုမှမပေါဘူး။လုံးဝညှိဆွန်းချက်ရှိဘူးချိန်ကြီးပါ
။ရှင်းနေဦးသန်းစောအောင်ပြောသွားတာပါ။မွေးရဆေးဝါးဖြန့်ပြူရောင်းချနေရတွေကိုသတင်းတင်ပြီးတိုင်ကြားလာမယ်ဆိုရင်ဖမ်းဆီးရမိတဲ့ပမာဏပေါ်မှာမူတည်ပြီးအခွန်ကွင်းလွတ်တဲ့စုကြေးငွေတွေကိုထောက်ပံ့ပေးသွားမယ်လို့နိုင်ငံတော်သမ္မတဦးအမြင့်ကပြောလိုက်ပါတယ်။ဇွန်လ26ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့မွေးဆေးဝါးတိုင်ကြားဌာနဖွင့်လှစ်ကြောင်းကြေညာတဲ့အခမ်းအနားမှာသမ္မတဦးအမြင့်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီတိုင်ကားဒီကတိုင်ကားဘူမာပေါ်ကြီးကသူ့ဖွဲ့ပေါ်တော့ဖမ်းဆီးမှုတွေကြောင့်ပေါ်တော့ရေးမှုတွေကြီးရအောင်ဆိုင်းနိုင်တဲ့အချိန်မှာမူလကုန်လေကျောင်းရဲ့ပေါ်ပါသူတွေရဲ့တရားမဝင်ပိုင်ဆိုင်မှုတွေရိပိတ်တိုင်သားဘူးလေးရခွန်စီဒီနဲ့နိုင်ငံတော်အစိုးရတင်းတင်းပြောက်ပတ်နဲ့စူးစမ်းနဲ့တံတားကိုပြီးမှဖြစ်ပါတယ်ရိပိတ်တိုင်သားတွေဖက်တက်တိုင်နဲ့သူကြီးချင်းနဲ့ပြရမယ်သူတို့ရဲ့ဂုဏ်ယုံမှုကိုထူးထူးပြတဲ့အနေနဲ့တရင်ကုတ်ကြံကြီးပြုလို့မှာမဟုတ်ဘူးနိုင်ငံတော်ရဲ့ချင်းချင်းကိုဖြစ်တဲ့အတွဲခွန်ကျူးလို့ခွန်
သမရဦးဝင်းမြင့်ပြောတာပါပြည်သူတွေလွတ်လပ်စွာပြောဆိုခွင့်ရရှိလာခြင်းဟာ NLD အစိုးရရဲ့အောင်မြင်မှုဖြစ်တယ်လို့ NLD ပါတီပြောခွင့်ရရှိသူဦးညံဝင်းကပြောလိုက်ပါတယ်ဇွန်လ26ရက်နေ့ကကျင်းပတဲ့ NLD ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသတင်းတောက်တင်တဲ့တွေ့ဆုံရမှာဦးညံဝင်းကအခုလိုပြောလိုက်တာဖြစ်ပါတယ
်ရေကောက်ပွဲရလတ်တွေပြီးတဲ့နောက်ဘလောက်အောင်မြင်တယ်လဲဆိုတာနဲ့ပတ်သက်ညီလေးမိတာဟိုအထွေထွေသဘောဆံပါတယ်နော်ကိစ္စတစ်ခုချင်းအနေနဲ့ပြောလို့မရအောင်အောင်မြင်တယ်ဆိုတာတကယ်တမ်းလက်တွေ့အခုလိုညီလေးတို့နဲ့အငယ်တို့ဒီလိုပုံပုံနေပြောတာဟိုကအဲ့ဒါအောင်မြင်မှုတစ်ခုပဲအရင်တော့ကဆိုရင်ညဘက်ပါသွားပြီအဲ့ဒါ
တော့ NLD ပါတီကပြောရေးဆိုခွင့်ရှိသူဦးညံဝင်ပြောတော့တာပါအခုတော့မှတ်မှတ်သားသားစကားများစီစဉ်ရအောင်လောက်ပါပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ